ထိုင်းနိုင်ငံမှာမူးယစ်ဆေးမှုနဲ့အလုပ်ဖြုတ်ခံခဲ့ရတဲ့ရဲအရာရှိဟောင်းတဦးလက်ချက်နဲ့ကလေးအများစုအပါအဝင်လူ38ယောက်သေဆုံးခဲ့ပြီးတဲ့နောက်မူးယစ်ဆေးဝါးနှိမ်နင်းမှုကိုထိုင်းအစိုးရကတိုးမြှင့်လှုပ်လာပါတယ်။ရဲဝန်ထမ်းတွေကလည်းမူးယစ်ဆေးသုံးလတစ်ချိန်စစ်ဆေးသွားမှာဖြစ်တယ်လို့ထိုင်းရဲချုပ်ကပြောပါတယ်။တစ်ချိန်တည်းမှာပဲကာလာတန်ဘိုဘတ်ငွေတန်း1000ကျော်ဖို့တန်ဖိုးရှိတဲ့စိတ်ကြဆေးတွေနဲ့နာမည်ကြီးမူးယစ်ဂိုင်းနှစ်ခုကဂိုင်းသားတချို့ကိုထိုင်းရက်ဖွဲ့တွေကဖမ်းဆီးခဲ့ပါတယ်။ထိုင်းအခြေဆိုင် VOA သတင်းတောင်မအေးမှသတင်းပေးပို့ထားပါရှင်
။မူးယစ်ဆေးကြောင့်ကလေးငယ်24ယောက်အပါအဝင်38ယောက်ပြစ်ဒဏ်ခံရပြီးတဲ့နောက်မူးယစ်ဆေးပြဿနာကိုကြက်ကြက်မက်မက်ကင်တွယ်မှာဖြစ်တယ်လို့ရဲဝန်ထမ်းတွေကလည်းမူးယစ်ဆေးဝါးနဲ့ကင်မကင်စစ်ဆေးသွားမယ်ဆိုပြီးထိုင်းရက်တပ်ဖွဲ့ကပြောကြားခဲ့ပါတယ်။အခုရက်ပိုင်းမှာပဲမူးယစ်မှောင်ခိုကူးနေတဲ့နာမည်ကြီးဂိုင်းနှစ်ခုကဂိုင်းသားတချို့နဲ့ကာလာပေါက်စီထိုင်းဘက်ဝင်တန်းတထောင်ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား13,600ကျော်နဲ့ ice မူးယစ်ဆေးဝါးကီလို90ကိုဖမ်းမိခဲ့ကြောင်းထိုင်းမူးယစ်နှိမ်နင်းရေးဘူရိုကပြောကြားခဲ့ပါတယ်။ရွှေတရီကန်ဒေသကနေစိတ်ကြွဆေးပြားအမြောက်အများထိုင်းမြောက်ပိုင်းဘက်တင်သွင်းနေတဲ့နာမည်ကြီးမူးယစ်ခိုင်းနှစ်ခုကိုတပ်တေကန်ပစ္စည်းတွေနဲ့ဖမ်းမိခဲ့တယ်ဆိုပြီးဗုဒ္ဓဦးနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာရဲချုပ်ကြီးဒန်ယုံဆက်ကီတီပရာဖက်ကရှင်းလင်းပြောကြားခဲ့ပါတယ်။
ทั้ง2 ล็อต เนี่ย จะเป็น มา 3 ต้นการธรรมชาตินะครับ ล็อต 1 จะมาทางเรือนะครับซึ่งเป็นเรือไม่ใหญ่มากครับนะครับและจากนั้นก็เป็นการขนขึ้นสู่บกอีก ล็อต 1 ก็จะเป็นการใช้ปนแล้วก็ใช้สัตว์ป่าที่จะเกิน
ရဲချုပ်ပြောသွားတဲ့အထက်မှာအခုဖမ်းမိတဲ့မူးယစ်ဆေးဝါးတွေဟာထိုင်းနယ်ဇက်ကိုလှေလန်းကုန်းလန်းကနေတဆင့်တည်ဆောင်ပြီးဝင်ရောက်လာတာဖြစ်တယ်။မူးယစ်ဆေးဝါးပြဿနာနဲ့ပတ်သက်လို့ထိုင်းနိုင်ငံအတွင်းမှာတင်းတင်းကြပ်ကြပ်ကင်တွယ်အရေးယူသွားမှာဖြစ်ပြီးရဲဝန်ထမ်းတွေမူးယစ်ဆေးဝါးသုံးစွဲမှုရှိမရှိသုံးလတစ်ချိန်ဆေးစစ်သွားမှာဖြစ်တယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါဟာလက်တလောမကြသေးခင်တုန်းကမူးယစ်ဆေးဝါးသုံးစွဲထားတဲ့ရဲဝန်ထမ်းဟောင်းတဦးဟာမူကြိုကျောင်းကလေးငယ်တွေကိုပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့ပြီးတနိုင်ငံလုံးကရဲဝန်ထမ်းတွေကိုပါတင်းတင်းကြပ်ကြပ်ကင်တွယ်လာတာလည်းဖြစ်ပါတယ်။အခုဖမ်းမိတဲ့စိတ်ကြွဆေးပြားတွေဟာရွှေတရီကန်ဒေသကနေလာပြီးထိုင်းမြောက်ပိုင်းကနေတဆင့်ဆရာဘူရီအဝေးပြေးလမ်းမမှာစိတ်ကြွဆေးတွေနဲ့ ice မူးယစ်ဆေးဝါးတွေကိုဖမ်းမိခဲ့တာလို့လည်းဆိုပါတယ်။ဒီအမှုမှာတော့မူးယစ်မှောင်ခိုသမားတွေကထွက်ပြေးရင်ကားဘိန်းပေါက်တဲ့အတွက်မူးယစ်မှောင်ခိုသမားနှစ်ဦးဟာအဲ့ဒီမူးယစ်ဆေးဝါးတွေနဲ့အတူဖမ်းမိခဲ့ပါတယ်။နောက်ဖြစ်စဉ်တစ်ခုကတော့ထိုင်းမြန်မာနယ်စပ်တပ်ပီနယ်ထဲမှာပဲကုန်တင်ကားနဲ့တယ်ဆောင်လာတဲ့ကိုသုံးလုံးတစ်စိတ်ပါစိတ်ကြွဆေးပြား5တန်းကျော်ကိုဖမ်းမိခဲ့ပြီးဒီအမှုကတော့ထိုင်းနိုင်ငံကဝရမ်းထုတ်ထားတဲ့တောင်ပေါ်တိုင်းရင်းသားမူးယစ်ကုန်တဲ့နိုင်လစ်ဆယ်မားရဲ့ပစ္စည်းတွေလို့ဆိုပါတယ်။ဒီအပိုင်းမှာပဲတာချီလေးဘက်ကနေမဲဆိုင်ဘက်ကိုတော်လန်တိုင်းဝင်လာတဲ့အသက်20အရွယ်မြန်မာလူငယ်တဦးကိုတော့တနက်တလက်နဲ့စိတ်ကြွဆေးပြားအလုံး100လောက်နဲ့ဖမ်းမိခဲ့ပါတယ်။အခုရက်ပိုင်းအတွင်းထိုင်းမြောက်ပိုင်းကထိုင်းမြန်မာထိစပ်နေတဲ့နယ်စပ်ကြေးရွာတွေကိုထိုင်းစစ်တပ်ကဝင်ရောက်ရှာဖွေစစ်ဆေးနေပြီးမတင်ကားဘွယ်လူတွေကိုလည်းဖမ်းဆီးနေပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းနယ်စပ်ဒေသကနေနေ့စဉ်စိတ်ကြွဆေးပြားအနည်းဆုံးတန်း280မူးယစ်ဆေးထုတ်လုပ်သူတွေကတင်ပို့နေတဲ့အကြောင်းထိုင်းတရားရေးဝန်ကြီးစွန်ဆက်ကလည်းပြောဆိုခဲ့တာကိုဒီရက်ပိုင်းမှာပဲထိုင်းနိုင်ငံထုတ်ဘန်ကောက်ပို့စ်သတင်းစာမှာရေးသားထားပါတယ်။ထိုင်းနယ်စပ်အပြင်ဘက်နေရာအနှံ့ပြန့်ကျဲနေတဲ့ဆက်ယုံ9ခုရှိပြီးစိတ်ကြွဆေးအများအပြားထုတ်လုပ်နေတဲ့အကြောင်းဝန်ကြီးစွန်ဆက်ကပြောဆိုပေမဲ့မြန်မာနိုင်ငံဆိုတဲ့နာမည်ကိုတော့ထည့်သွင်းပြောကြားသွားခြင်းမရှိပါဘူး။ဒါပေမဲ့လည်းစိတ်ကြွဆေးပြားဆက်ယုံတွေဟာမြန်မာနိုင်ငံဘက်ချမ်းမှာဆိုပြီးထိုင်းသတင်းစာတွေကတော့ရေးပါတယ်။ကက်ယောဂကူးစက်မှုတွေနဲ့နိုင်ငံရေးပတိငြိမ်မှုတွေကိုအတုံးချပြီးမြန်မာနိုင်ငံနေကြာရွှေတရီကန်ဒေသဘက်မှာလက်နက်ကန်ရာဇဝတ်ခိုင်းတွေကမူးယစ်ဆေးဝါးတွေပို့ပြီးတော့ထုတ်ဝေဖြန့်ချီနေတဲ့အကြောင်းကုလသမဂ္ဂမူးယစ်ဆေးဝါးနဲ့ရာဇဝတ်မှုတိုက်ဖြတ်ရေးအဖွဲ့ UNODC ကလည်းပြောဆိုထားပါတယ်ရှင်။